အမေရိကန်သမ္မတဒေါ်နယ်ထရန့်ကနာစတာကောင်မြောက်အမေရိကန်နိုင်ငံများကြားလွတ်လပ်တဲ့ကုမ္ပဏီသဘောတူညီချက်စာချုပ်ချုပ်ဆိုထားတဲ့မက္ကဆီကိုနိုင်ငံပေါ်ချီးမွမ်းခဲ့ပေမဲ့ကနေဒါနိုင်ငံကတော့ချင်းချောက်ပြုတ်ဆိုလိုက်ပါတယ်။တောက်ကြံညနေကဒီတာမန်ရေးသားခဲ့ရမှာထရန့်ကအရင်ကလည်းမတူပဲမက္ကဆီကိုနိုင်ငံပေါ်အကောင်းပြောခဲ့တာပါ။ရွေးကောက်ပွဲအကျိုးမဲ့ဆက်ကာလာရုံးကမင်းကုန်းပြောကြရမှာတော့အမေရိကန်ပြည်အောင်စုကနေဆက်တောင်းကာရင်ရမှာမက္ကဆီကိုအနေနဲ့အကူအညီခံရမယ်လို့ပြောဆိုခဲ့ပေမဲ့လက်တွေ့မှာတော့အဲ့ဒီအစီအစဉ်ကောင်တယ်မဖော်နိုင်ဖြစ်နေပါတယ်။ဒါပြင်မက္ကဆီကိုနိုင်ငံသားတွေဟာမရင်းသမားတွေဖြစ်တယ်ဆိုပြီးတော့လည်းသူကပုံဖော်ပြောဆိုခဲ့ဘူးပါတယ်။ဒါပေမဲ့လည်းအခုခါမှာတော့မက္ကဆီကိုနဲ့ဆက်ဆံရတာဟာအဆင်ပြေလာပါတယ်။မော်တကားဆိုင်ရာလူသားတွေစိုက်ပျိုးသမားတွေအတွက်အလုပ်ကိုင်ခွင့်လန်းတွေပိုကောင်းမွန်အောင်ဆောက်ရှောက်ပေးရပါမယ်။ဒါမှမဟုတ်ရင်တော့ဆက်ဆံရေးအဆင်ပြေလာမှာမဟုတ်ဘူးလို့ထရမ့်ကတီတာမှရေးခဲ့တာပါ။ဒါပြင်လာမယ့်ဒီဇင်ဘာမှာမက္ကဆီကိုသမ္မတဖြစ်လာမယ်။ Andres Manuel Lopez Obrador ဟာတကယ်ကိုလူရည်မွန်တယောက်ဖြစ်တယ်လို့လည်းသူကချီးမွမ်းရေးသားပါတယ်။ဒါရင်လည်းတခြားတစ်ဖက်မှာတော့ထရမ့်ကကနေဒါအနေနဲ့ဆောင်ရမ်းရမယ်။သူတို့ရဲ့တွင်းကုန်တဲ့ကုန်သွယ်ရေးတရှိတွေဟာတိတ်ကြီးမှလွန်နေတာကြောင့်တကယ်လို့ညှိနှိုင်းနေရဘူးဆိုရင်တော့မော်တော်ကားတွေကိုအခွန်ကောက်မယ်ဆိုပြီးပြောရတယ်။တောက်ကြံနေနှောင်းမင်းမှာပဲကနေဒါကလည်းသူတို့အနေနဲ့မပြောင်းမလဲရက်ဒီမှာဖြစ်ပြီးနာသာသဘောတူညီချက်နဲ့ပတ်သက်လို့ပြည်ပြင်ပြောင်းလဲဖို့ဆောင်ရွက်နေတဲ့အချိန်မှာကနေဒါလူစုတွေဆက်ပြီးတော့ရက်ဒီသွားမယ်လို့တုံ့ပြန်ပါတယ်ခင်ဗျာ။